မရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုဟာဒီကနေ့ဗီနာနိုင်ငံကိုသွားရောက်ခဲ့ပြီးတော့သူ့ရဲ့အာရှခီးစဉ်ကိုအဆုံးသတ်လိုက်ပြီဖြစ်ပါတယ်။ဝန်ကြီးပွန်ပီယိုရဲ့ဒီအာရှခီးစဉ်တွင်ပြည်နိုင်ငံဘက်ကလုံခြုံရေးအရာချင်းချောက်မှုတွေကိုရင်ဆိုင်တဲ့နေရာမှာအမေရိကန်ပြည်ထောင်စုကိုကူညီဖို့ထပ်တလဲလဲတောင်းဆိုသွားခဲ့ပါတယ်။ဝန်ကြီးပွန်ပီယိုကအစောပိုင်းမှာတီရီလင်ကာ၊အိန္ဒိယ၊မော်ဒိုက်နဲ့အင်ဒိုနီးရှားနိုင်ငံတွေကိုပဲသွားဖို့စီစဉ်ခဲ့တာဖြစ်ပြီးနောက်ပိုင်းမှာဗီနာနိုင်ငံခီးစဉ်ကိုထည့်သွင်းခဲ့တာပါ။ဝန်ကြီးပွန်ပီယိုဟာဒီခီးစဉ်တွေမှာဗီနန်ဝန်ကြီးချုပ်ငွေရွှန်ဖောက်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ရှေ့တောင်အာရှနဲ့အင်ဒိုပစိဖိတ်ဒေသကိုဘေးကင်းလုံခြုံပြီးငြိမ်းချမ်းသာယာဝါပြောတဲ့ဒေသဖြစ်လာအောင်ဆက်ပြီးတော့လူတွေကလက်တွဲပြီးဆက်ဆံရေးတည်ဆောက်သွားဖို့မျှော်လင့်ထားတယ်လို့ဝန်ကြီးပွန်ပီယိုကဗီနန်နိုင်ငံမှာဒီနေ့ပြောပါတယ်။ရှေ့တောင်အာရှနိုင်ငံတွေအနေနဲ့တရုတ်ဆိုရရဲ့အနိုင်ကျင့်ဗိုလ်ချုပ်မှုတွေကိုလက်မခံဘဲစန့်ကျင်ဖို့နဲ့တရုတ်ဆိုရပိုင်းကုမ္ပဏီတွေနဲ့စီးပွားရေးသဘောတူညီမှုတွေကိုပြန်သုံးသပ်ကြဖို့ကိုလည်းဝန်ကြီးပွန်ပီယိုကတိုက်တွန်းခဲ့ပါတယ်။ဒါမဲ့လည်းပြုတ်နိုင်ငံကိုနာမည်တက်ပြောဆိုသွားတာတော့မဟုတ်ပါဘူး။ပြုတ်နိုင်ငံကတော့အမေရိကန်အနေနဲ့အဲ့လိုမျိုးအကြောင်းမဲ့ဆွဆဲပြောဆိုတိုက်ခိုက်နေတာတွေကိုရပ်တန့်မှုပြောလိုက်ပါတယ်။ပြုတ်နိုင်ငံကတောင်တရုတ်ပင်လယ်ပြင်ကိုသူတို့ပိုင်ဆိုင်တယ်ဆိုပြီးပြောနေတဲ့အပေါ်မှာလည်းဗီယက်နမ်နိုင်ငံဘက်ကအဓိကစိုးရိမ်နေတာဖြစ်ပါတယ်ခင်ဗျာ။